တော်ရရှိများရှင်လက်ဗနနိုင်ငံမှာကုလသမဂ္ဂရဲ့ငြိမ်းချမ်းရေးထိန်းသိမ်းရေးတက်တွေချထားရင်ဒေသရင်းလက်ရှိရှိနေတဲ့တက်တွေထဲပုပ်ပြီးအင်အားတောင့်တင်းမယ်လောက်ပိုင်ခွင့်အာဏာလဲကွဲပြားလိမ့်မယ်လို့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ကိုဖီအာနန်ကပြောပါတယ်လက်ဗနနဆေးလွတ်မဲ့တက်တွေပြင်တခြားကုလသမဂ္ဂတက်တွေကိုလည်းဒါဖောဒေသကိုဆေးလွတ်မဲ့ကိစ္စဆူဒန်အစိုးရကလက်ခံဖို့မစ္စတာအာနန်ကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာရောက်နေတော့တိုက်တွန်းသွားတာဖြစ်ပါတယ်ဒီကြောင့်သေးစိတ်ကိုလီဆာဘရိုင်ယန်ပါရီမျိုးတော်ကနေသတင်းပေးပို့ထားပါတယ်။လက်ဗနွန်ကိုဆီလွတ်မဲ့ကုလသမဂ္ဂတပ်ဖွဲ့တွေဟာဟက်စ်ဘောလာပျောက်ကြားတပုံတွေနဲ့အစ္စရေးတို့တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့လက်ဗနွန်တောင်ပိုင်းကအခြေအနေကိုတည်ငြိမ်အောင်လုပ်ပေးနိုင်လိမ့်မယ်လို့ကုလသမဂ္ဂကော်မရှင်ဥက္ကဋ္ဌဟိုဆေးမန်နျူယယ်ဘာရိုဆိုနဲ့ပူးရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုဖီအာနန်ကပြောသွားပါတယ်။အဲဒီတားမှာလက်ရှိတက်ဆွဲထားတဲ့တပ်သား2000အင်အားထက်တဲ့အင်အားနဲ့လက်နက်အင်အားပို့တောင့်တင်းတဲ့တပ်ဖွဲ့တွေလက်ဗနွန်ကိုဆေးလွတ်နိုင်ဖို့ဥရောပအစိုးရတွေနဲ့တခြားအစိုးရတွေစီကတဲ့အင်အားဖြည့်တင်းပေးဖို့မစ္စတာအာနန်ကတောင်းဆိုသွားပါတယ
် The situation is very urgent and it is imperative that the international community acts to end the fighting and the killing that is going on
ဖြစ်နေတဲ့အခြေအနေကဆက်ချင်းလက်ငင်းဖြည့်ရှင်းရမယ့်အခြေအနေပါလက်ရှိဖြစ်နေတဲ့တိုက်ခိုက်မှုတွေတပ်ဖြတ်မှုတွေကိုအဆုံးသတ်ပေးဖို့အဲ့ဒီဒေသမှာဒီစီတည်ငြိမ်မှုရရှိသွားအောင်ဆောင်ရွက်ပေးဖို့နိုင်ငံတကာအတိုင်းအဝိုင်းကလှုပ်တင်တာလှုပ်ဆောင်ဖို့လိုအပ်လာပါတယ်
။မစ္စတာအာနန်ဖြစ်ပါတယ်။အခုလိုကုလသမဂ္ဂငြိမ်းချမ်းရေးထိန်းသက်တွေဆီလွတ်မဲ့အစီအစဉ်ကိုဥရောပနိုင်ငံအတော်များများကထောက်ခံကြောင်းပြောပေမယ့်အမေရိကန်ဆိုရနဲ့အစ္စရေးတို့ကတော့ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့တိတ်လက်ခံခြင်းပုံမရှိပါဘူး။ကုလသမဂ္ဂတက်တွေတိုးမြင့်ချထားပြီးဘလို့များဟက်ဆိုလာပျောက်ကြားတွေကိုထိန်းသိမ်းဖို့လုပ်မလဲဆိုတာအမေရိကန်ဆိုရကမေးခွန်းထုတ်နေတာပါ။တချို့သုံးသက်သူတွေကတော့ဒီကုလသမဂ္ဂတက်တွေဟာလက်ဗနွန်တောင်ပိုင်းကပြည်သူစစ်တွေကိုအမြင့်ဖြုံနှိမ်နှင်းမယ်ဆိုတဲ့အစ္စရေးတို့ရဲ့ရည်မှန်းချက်ကိုလည်းနှောင့်နှေးစေလိမ့်မယ်လို့သုံးသပ်ကြပါတယ်။ဟက်စ်ဘောလာတို့ကလည်းအစ္စရေးမြောက်ပိုင်းကိုဆက်လက်တိုက်ခိုက်နေဆဲဖြစ်ပြီးအစ္စရေးတို့ကတော့ဘေရုမြို့အပြင်ဘက်ကလက်ဗနွန်ကြီးတဲ့စခန်းနဲ့နေဆက်နားကအင်တိန်ကိုဘုံချခဲ့လို့လူ16ဦးသေဆုံးသွားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကဖြစ်နေတဲ့တိုက်ခိုက်မှုတွေကြောင့်လူ250လောက်သေဆုံးခဲ့ရပါပြီ။သေဆုံးသူအများစုကလက်ဗနွန်ကဖြစ်ပါတယ်။ဘရပ်ဆဲလ်မြို့တော်မှာမစ္စတာအာနန်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေထဲနောက်ပဋိပက္ခဒေတာတစ်ခုဖြစ်တဲ့ဆူဒန်နိုင်ငံကဒါဖောဒေတာအကြောင်းလည်းပါဝင်ပါတယ်။ဆီလက်နဲ့ကရီးယားမပြည့်စုံတဲ့အာဖရိကသမဂ္ဂတက်တွေနေရာမှာကုလသမဂ္ဂငြိမ်းချမ်းရေးထိန်းချက်တွေချထားခွင့်ပြုဖို့ကုလသမဂ္ဂကဆူဒန်အစိုးရကိုဖိအားပေးတိုက်တွန်းနေတာဖြစ်ပါတယ်။ဒါပေမဲ့တဖြည်းဖြည်းနဲ့တော့ဆူဒန်အာဏာပိုင်တွေကကုလသမဂ္ဂတက်တွေချထားဖို့ခွင့်ပြုလိမ့်မယ်လို့မျှော်လင့်ကြောင်းမစ္စတာအာနန်ကပြောပါတယ
် We are quite advanced with our planning for eventual deployment to Darfur and we are also engaged in very serious discussions with the Sudanese
ကျွန်တော်တို့ဘက်ကစီစဉ်စရာရှိတာတွေနောက်ပိုင်းဒါဖာမှာတက်တွေချထားဖို့ကိစ္စတွေမှာကျွန်တော်တို့အတော်ခီးရောက်နေပါပြီဆူဒန်မှာတက်တွေချထားရေးကိစ္စလက်တွဲလှုပ်ဆောင်ဖို့ဆူဒန်အာဏာပိုင်တွေနဲ့လေးနဲ့ဆွေးနွေးနေကြပါတယ
်မစ္စတာအာနန်ပြောသွားတာဖြစ်ပါတယ်ပြောလင့်ထားတဲ့အတိုင်းကုလသမဂ္ဂငြိမ်းချမ်းရေးထိန်းတက်တွေမချထားနိုင်ခင်မှာအာဖရိကကုလသမဂ္ဂတက်တွေကိုဗန္နာရေးအထောက်အပံ့ပေးရေးနည်းလမ်းတွေနဲ့ပတ်သက်ပြီးကုလသမဂ္ဂဥရောပနိုင်ငံများဆူဒန်နဲ့အမေရိကန်နိုင်ငံအစိုးရတွေကဘရပ်ဆဲလ်မြို့တော်မှာတွေ့ဆုံဆွေးနွေးနေကြတာဖြစ်ပါတယ်။ဒါမဲ့ဒီနေ့လာနေကတော့ဒါဖောဒေတာမှာကုလသမဂ္ဂတက်တွေချရှိမယ့်အစီအစဉ်ကိုဆူဒန်နိုင်ငံသားရေးဝန်ကြီးလန်အကောကထပ်ပြီးပယ်ချခဲ့ပါတယ်။